ဆီယနာရှင်အောက်မှာမနေချင်တဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့စက်တဘာ25ရက်နေ့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာဒီမိုကရေစီနေ့မှာရန်ကုန်အမေရိကန်တန်ယုံကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရရှိတာဟာဒီမိုကရေစီဖြစ်ပြီးတော့ငြိမ်းချမ်းရေးတရားဝါပြောရင်းနဲ့လုံခြုံရေးတိုးတက်အောင်ဆောင်ရွက်ဖို့အတွန်းအရှည်ဆုံးနီးလန်းဆိုတာကိုထက်လောင်းတည်ပြတဲ့အကြောင်းတန်ယုံရဲ့ Facebook လူမှုကွန်ရက်မှာရေးထားတာဖြစ်ပါတယ်။ EU ဥရောပတမကကလည်းမြန်မာနိုင်ငံမှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေရဲ့ဒီမိုကရေစီရဲ့အတွက်အန်တုရုံးကန်ခဲ့ကြတဲ့တမိုင်းကြောင်တချို့ကိုဖော်ပြပြီးတော့ပါလီမန်တစ်ခုထဲအောက်မှာဖွဲ့ဝင်ကိုယ်စားလှယ်တွေနဲ့တိုက်ရိုက်ရွေးချယ်ဖို့မဲပေးနိုင်ဖို့စူးစမ်းခဲ့ကြတဲ့မှတ်တမ်းတွေကိုရေးသားထားတာဖြစ်ပါတယ်။1989ချက်သမရနိုင်ငံမှာအာဏာရှင်စနစ်ဖျောက်ချရေးကျောင်းသားတွေစုယုံဆန္ဒပြခဲ့တဲ့ဂရီဘာတော်လှန်ရေးအစ1849ဒိမန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပထမဆုံးတည်ထောင်ခဲ့တဲ့တမိုင်းတွေနဲ့1906ခုဖင်လန်နိုင်ငံမှာပြည်သူတွေတန်းတူမဲပေးခွင့်ရဖို့စူးစမ်းခဲ့တဲ့မှတ်တမ်းတွေကို Facebook မှာရေးထားတာဖြစ်ပါတယ်။2009ခုနှစ်ကစပြီးကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့ September 15ရက်နေ့ကိုနိုင်ငံတကာဒီမိုကရေစီနေ့ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။နိုင်ငံတွေအကြားတရင်လက်လက်ခွင့်လက်စွာပြောဆိုစည်းရုံးခွင့်မဲပေးခွင့်နဲ့ဒီမိုကရေစီအခြေခံလူခွင့်ရေးခိုင်မာအားကောင်းမှုရည်ရွယ်ချက်နဲ့အထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေကသတ်မှတ်ထားတာလည်းဖြစ်ပါတယ်။